သမဂ္ဂဒေါ်လင်ထရန့်ရဲ့အခွင့်အဆိုင်ရာနောက်ကြောင်းအခြေအနေနဲ့ပတ်သက်လို့ The New York Times သတင်းစာကရေးသားဖော်ပြပြီးတဲ့နောက်နယူးယောက်ပြည်နယ်အခွန်နဲ့ဗန်ဒါရေးဌာနကစုံစမ်းစစ်ဆေးမှုစတင်နေပါတယ်။သမဂ္ဂဒေါ်လင်ထရန့်ဟာသူ့မိဘစီကငွေတွေရတာအပါအဝင်သူ့ရဲ့ကျော်ဝချမ်းသာမှုအဆမတန်တိုးပွားစေအခွန်ဆောင်ဖို့အတွက်မေးခွန်းထုတ်စရာလှုံ့ဆော်ချက်တွေနဲ့လုံးဝလိမ်လည်ဖော်ပြတဲ့နည်းလမ်းတွေကိုအသုံးပြုခဲ့တယ်လို့ The Times သတင်းစာကရေးထားတာပါ။နယူးယောက်မြို့တော်ဝန် Bill de Blasio ရဲ့ဗန်ကြားချက်အရပြည်내အခွန်နဲ့ဗန်ဒါရေးဌာနကအင်္ဂါနေ့မှစပြီးစုံစမ်းစစ်ဆေးနေတာပါ။သမ္မတ်ထရမ့်ကသူဟာဖားဂင်စီကနေအတော်လေးနည်းတဲ့ချင်းတွေဒေါ်လာတန်းရယူပြီးဂျီမီလုံနယ်မှုတွေနဲ့စီးပွားရေးလုပ်တာတွေကနေတဆင်သူ့ရဲ့ကျော်ဝချမ်းသာမှုကိုတည်ဆောက်ခဲ့တာလို့ဆိုပြီးသူဟာကို့ဖာသာစူးစမ်းတည်ဆောက်ခဲ့သူဆိုတာမျိုးပြောလို့ရှိပါတယ်။ဒါပေမဲ့စာလုံးကြီး၄ဆောင်နဲ့ကြည်ကြည်ပြန့်ပြန့်အသေးစိတ်ရေးသားထားတဲ့ The Times သတင်းစာရဲ့ဆောင်းပါးမှာတော့မစ္စတာထရမ့်ဟာသူ့ရဲ့ဖားဂင်ဖြစ်သူနယူးယောက်အင်ကန်ဒီလုံမ်းပိုင်ရှင်ကြီးFred Trump စီကနေစုစုပေါင်းဒေါ်လာ413သန်းကျော်လက်ခံရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ The Times သတင်းစာရဲ့အဆိုအရအခွန်ဆောင်ရမယ့်ထဲကနေနည်းလမ်းတကျမဟုတ်တဲ့ short ချဖယ်ထုတ်မှုတွေအပါအဝင်သူ့ဖခင်အနေနဲ့အခွန်ဆောင်ပြီးတော့ပိုးပြီးချမ်းသာလာအောင် Mr. Trump ကကူညီလှုပ်ဆောင်ပေးခဲ့တယ်လို့သတင်းစာဆောင်မှာရေးသားဖော်ပြထားပါတယ်။သတင်းစာရဲ့ရေးသားချက်ကို Mr. Trump ကပယ်ချပြီး The Times သတင်းစာဟာတိတ်ကူဟောင်းနှံပြီးအင်းအစရာကောင်းပြီးတော့ကျွန်တော်နဲ့ပတ်သက်လို့တုံ့ပြန်ရှိတာတွေမကြကနဖော်ပြနေရှိတယ်လို့ Twitter မှာတုံ့ပြန်ရှိတာပါတယ်